Welcome to the Voice of America in Burmese.
Mingla nyane khin ma tota shin mya shin American pi taung su myo raw Washington DC ka ne PO Myanmar bai season ye 2019 khu ne jun la 19 ye tanin la ne nyane khin 6 nai khu ya ne 9 nai thi season ne go line to meter 1925 ro ka ne da ye thol le ni ba bi shin jama nang law ba dik ne season rue tawon yu tin set taw ma ba
mingla ba shin jama khin pyu thwe ba video nyang ngal lantern myo raw ma tanin ni ni naung mai lo ga ဘလီတခုရဲ့အပြင်ဘက်မှာလမ်းသွားလမ်းလာတွေကိုဖန်ကားတစ်စီးကဝင်တိုက်တာကြောင့်လူဆယ်ယောက်ဒဏ်ရာရသွားပါတယ်။ဥရောပသမဂ္ဂတွေကနေဗြိတိန်ခွဲထွက်ရေးလုပ်ငန်းစဉ်တွေစတင်မှုတဲ့ဗြိတိန်နဲ့ဥရောပကိုယ်စားလှယ်တွေဒီကနေ့တွေ့ဆုံဆွေးနွေးနေကြပါတယ်။2019ခုနှစ်လူခွင့်ရင်းနဲ့လူကုန်တိုက်ခါနိုင်ငံတကာရုပ်ရှင်ပွဲတော်စူပေပွဲအခမ်းအနားကိုတော့အခုကျွန်မတို့သတင်းတင်ကြားချိန်မှာပဲကျင်းပနေပြီဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရရန်နိုင်တဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။မနက်ဖြန်ကျင်းပတော့မယ့်ညွညွတော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ညီလာခံကိုအဖွဲ့ဝင်အားလုံးတက်ရောက်နိုင်မယ့်အခြေအနေရှိပါသလား
။အဲကျွန်တော်တို့အဖွဲ့နဲ့ကုကဖက်တော့ဒီကျွန်တော်တို့မဖက်တော့တိုက်ရိုက်ပြင်းနေတယ်။အာမီဒီယာထဲမှာရန်သူကကုကဝိုင်းနေတယ်၊ဖုန်နေတယ်
။ PSLF ပလောင်တပ်ဖွဲ့အထွေထွေအတွင်းရင်းမှုတပ်ပုံကြော်ပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါ။ဒါအပြင်မြန်မာနိုင်ငံက Frontier မြန်မာအပတ်စဉ်မဂ္ဂဇင်းကိုဟောင်ကောင်အခြေစိုက်အာရှပုံနဲ့ထဝေသူများအစည်းအရုံးက2019ခုနှစ်အတွက်ဒေသရင်းအကောင်ဆုံးမီဒီယာစုပေးအပ်လိုက်တဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မမှာတော့အီရတ်နိုင်ငံတွင်းက IS အဖွဲ့နောက်ဆုံးထိကျုပ်ထားရာမုတ်ဆိုးမြို့ဟောင်းကိုအီရတ်စစ်တပ်ကစတင်ထိုးစစ်ဆင်နေတဲ့အခြေအနေတွေကိုကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့တနင်္လာနေ့နောက်ဆုံးကသတင်းတွေကိုမှတ်ခင်ဖြူတွေနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတနင်္ဂနွေနေ့နောက်ပိုင်းတုန်းကဗလီတစ်ခုရဲ့အပြင်ဘက်မှာလမ်းသွားလမ်းလာတွေကိုဗန်ကားတစ်စင်းနဲ့ဝင်တိုက်တာကြောင့်လူဆယ်ယောက်ဒဏ်ရာရခဲ့တဲ့အကြောင်းလန်ဒန်ရဲတပ်ဖွဲ့ကပြောပါရယ်ဒီဖြစ်ရပ်ကိုအကြမ်းဖက်ဝါဒဆွဲလုပ်ရက်အဖြစ်အစိုးရတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါရယ်လန်ဒန်မြို့မြောက်ဘက်မှာအခင်းဖြစ်ပွားတဲ့အချိန်အဲ့ဒီနေရာမှာလူတစ်ယောက်သေဆုံးသွားတာကြောင့်အဲ့ဒီသေဆုံးသူနဲ့ပတ်သက်ပြီးတော့လဲဆေးဘက်ဆိုင်ရာစစ်ဆေးမှုတွေလှုပ်ဆောင်နေပြီးတော့အခုတိုက်ခိုက်မှုနဲ့အဲ့ဒီလူသေဆုံးမှုဆက်ဆက်မှုရှိမရှိပြောဖို့ကတော့အချိန်စောနေသေးတဲ့အကြောင်းအကြမ်းဖက်လှုပ်ရှားမှုတံပြန်ချေမှုရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတို့ဖြစ်တဲ့ဒုတိယလက်ထောက်ကော်မရှင်နာမင်းနီယဘာစုကရှင်းလင်းပြောကြားသွားပါတယ်အခင်းဖြစ်ပွားတဲ့နေရာမှာလူတွေဝိုင်းဝန်းဖမ်းဆီးတာကိုခံရတဲ့အသက်48နှစ်အရွယ်ဗန်ကားကိုမောင်းနေလာတဲ့သူကတော့ရဲတပ်ဖွဲ့ကထိန်းသိမ်းထားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်အခုတိုက်ခိုက်မှုကိုကားမောက်သူတူတွေကလုပ်ခဲ့ပုံရတဲ့အကြောင်းလဲမစ္စတာဘာဆူကပြောပါရယ်တိုက်ခိုက်သူကိုဝိုင်းဝန်းဖမ်းဆီးပေးခဲ့ကြတဲ့သူတွေကိုလည်းသူကချီးကျူးစကားဆိုပါရယ်တိုက်ခိုက်ခံရမှုအတွင်းမှာမွတ်စလင်လူမှုအတိုင်းဝန်းကလူ10ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းနဲ့ဘာသာအကူလိုတိုက်ခိုက်ခဲ့ရတာလဲဆိုတာကိုတော့စုံစမ်းစစ်ဆေးသူတွေကစုံစမ်းစစ်ဆေးနေတယ်လို့သူကပြောပါရယ်ဗြိတိန်မွတ်စလင်ကောင်စီကအတွေ့အကြုံမူဟာရမ်ခန်ကတော့မျက်မြင်တွေ့သူတွေရဲ့ပြောဆိုချက်အရကားနဲ့တိုက်ခဲ့တဲ့သူဟာအစ္စလာမ်မုန်တရေးစိတ်နဲ့လုခဲ့တာဖြစ်တယ်လို့ပြောဆိုထားပါရဲ့ရှင်
။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်တဲ့ရှုပ်ထွေးလာတဲ့ဆွေးနွေးမှုလုပ်ငန်းစဉ်တွေကိုစတင်မှုအတွက်ဗြိတိန်နဲ့ဥရောပသမဂ္ဂကိုယ်စားလှယ်အဖွဲ့တွေဘရဆောမြို့မှာဒီကနေ့တွေ့ဆုံနေကြပါတယ်။ဥရောပကနေနှုတ်ထွက်မထွက်ဆိုတာနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံမှာမဲခွဲကြတာမှာနှုတ်ထွက်မဲ့ဘက်ကကတ်ပြီးအနိုင်ရပြီးတဲ့နောက်တစ်နှစ်အကြာမှာအခုလိုဆွေးနွေးမှုတွေဖြစ်လာခဲ့တာပါ။ဗြိတိန်နဲ့ဥရောပသမဂ္ဂအနေနဲ့သဘောတူညီမှုရပြီးကျန်တဲ့ EU နိုင်ငံပါလီမန်တွေကအတည်ပြုနိုင်မှုအတွက်2019ခုနှစ်မတ်လအကုန်ထိဆွေးနွေးဖို့အချိန်ရမှာဖြစ်ပါတယ်။ဗြိတိန်ဘက်ကတော့ဒီဆွေးနွေးဘက်ကိုအပြုသဘောဆောင်တဲ့ဘက်ကစတင်ဆွေးနွေးနေပြီးကျွန်တော်တို့အချင်းချင်းသွေးကွဲတာထက်ညီညွတ်ဖို့ပိုဖြစ်လာမှာဖြစ်တယ်လို့ဗြိတိန်ဘက်ကဦးဆောင်ဆွေးနွေးသူ David Davis ကပြောပါတယ်။ EU ဘက်ကဦးဆောင်ဆွေးနွေးသူ Michel Barnier ကတော့EU ကနေဗြိတိန်နှုတ်ထွက်သွားလို့ဖြစ်လာတဲ့မရေရာမှုတွေကိုရှင်းရှင်းလင်းလင်းလုပ်ဖို့ကသူ့ရဲ့ဦးစားပေးကိစ္စဖြစ်တယ်လို့ပြောလိုက်ပါတယ်။စစ်စစ်ဆွေးဆွေးနွေးသူတွေအနေနဲ့ဗြိတိန်နဲ့ EU နိုင်ငံတွေကြားခရီးသွားလာခဲ့စီမင်းစည်းကမ်းတွေကုန်သွယ်ရေးသဘောတူညီချက်တွေဗြိတိန်နိုင်ငံမှာဗြိတိန်နိုင်ငံမှာနေနေကြတဲ့ EU နိုင်ငံသားတန်ပေါင်းများစွာနဲ့ EU မှာနေနေကြတဲ့ဗြိတိန်နိုင်ငံသားတွေရဲ့အခွင့်အရေးစတဲ့ကိစ္စရပ်တွေကိုဆုံးဖြတ်သွားကြမှာဖြစ်ပါတယ်ခင်ဗျာ။
ပြည်ထောင်နိုင်ငံမှာတော့ဒီတနင်္ဂနွေနေ့ကကျင်းပတဲ့ဒုတိယနဲ့နောက်ဆုံးအကြိမ်ရွေးကောက်ပွဲမှာလွတ်တော်နေရာ60ရာခိုင်နှုန်းကိုပြည်ထောင်သမ္မတအီမန်နျူအယ်မက်ခရွန်ရဲ့ပါတီနဲ့သူ့ရဲ့မဟာမိတ်တွေကအနိုင်ရလိုက်တာကြောင့်မို့လို့လွတ်တော်မှာအများစုလွှမ်းမိုးထားနိုင်တော့မှာဖြစ်ပါတယ်။လွတ်တော်နေရာ58နေရာမှာမက်ခရွန်ရဲ့ဗဟိုဝါဒီ Republic on the Move ပါတီက308နေရာကိုအနိုင်ရလိုက်တာဖြစ်ပြီးတော့မဟာမိတ်မိုဒန်ပါတီက42နေရာကိုအနိုင်ရလိုက်ကြပါတဟာသမရတာဝန်စတင်ထမ်းဆောင်တာတလလောက်သာရှိသေးတဲ့မက်ခရွန်အတွက်တိုင်းပြည်တွင်းကတင်းကျပ်တဲ့အလို့သမားဥပဒေတွေနဲ့ရိုးရွင်းလာနေတဲ့လူမှုဖူလုံရေးစနစ်ပြုပြင်ပြောင်းလဲမှုတွေလှုပ်သွားမယ်လို့သူကတိပေးထားတဲ့အတိုင်းရှေ့ဆက်လှုပ်ဆောင်နိုင်မယ့်အခြေအနေပဲဖြစ်ပါတယ်။လွတ်တော်မှာအစင်အလာလက်ရရင်းနဲ့လက်ဝဲရင်းပါတီတွေကပဲဆယ်စုနှစ်များစွာနေရာယူလာခဲ့ပြီးတဲ့နောက်အခုလိုဘိုးဝါရီတွေနေရာရလာတာပါ။ လက်ရဆုံ National Front ပါတီအနေနဲ့ Macron နဲ့အပြန်ရွေးကောက်ပွဲဝင်ခဲ့တဲ့ Marine Le Pen အပါအဝင်လွတ်တော်နေရာ၈နေရာကိုသာအနိုင်ရခဲ့ပါတယ်ရွေးကောက်ပွဲမှာ National Front ပါတီအကြီးအကျယ်အနိုင်ရလိမ့်မယ်လို့ဆိုပြီးတော့ Miss Le Pen ကခန့်မှန်းခဲ့ပေမဲ့လို့ပါတီအနေနဲ့နေရာအနည်းငယ်ပဲရလိုက်ကြပါသမရဟောင်းဖရန်ဆွာအိုလုံးရဲ့ Socialist ပါတီက29နေရာကိုအနိုင်ရပါတယ်132နေရာအနိုင်ရလိုက်တဲ့ Republican ပါတီတွေကတော့လွတ်တော်မှာအဓိကအတိုက်ခံပါတီဖြစ်လာမှာပါရှင
်စီးရီးယားနိုင်ငံ Regal KI မှာစီးရီးယားဆိုရရဲ့ SU-22 ဘုံးကျဲတိုက်လေကအမေရိကန်ကကြောတောင်းနောက်ခံပေးထားတဲ့သဘုံတွေကိုတိုက်ခိုက်ခဲ့တယ်လို့အမေရိကန်အစိုးရကအခိုင်အမာပြောကြားလိုက်ပြီးတဲ့နောက်မှာအမေရိကန်စစ်လေယာဉ်တွေကစီးရီးယားစစ်လေယာဉ်တွေကိုပထမဆုံးအကြံပေးချလိုက်ပါတယ်တက်ကာမြို့နာမှာညွန်မောင်းတပ်ဖွဲ့တွေဘက်ကစူပောင်းပြီးတော့ကုဘသာကိုခုခံကာကွယ်တာဖြစ်တယ်လို့အမေရိကန်စစ်တပ်ဗဟိုကုကဲရေးဌာနချုပ်ကပြောပါတယ်စီးရီးယားအစိုးရကတော့ဒါဟာပြောင်ပြောင်နေနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့ရှုတ်ချလိုက်ပြီးတော့စီးရီးယားနိုင်ငံနဲ့နိမိတ်ထဲမှာအကြမ်းဖက်ဝါဒကိုတိုက်ဖြတ်နေတဲ့စီးရီးယားနဲ့မဟာမိတ်တွေရဲ့ကြိုးပမ်းမှုတွေကိုထိခိုက်အောင်လုပ်ဖို့ကြိုးပမ်းတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်အမေရိကန်အနေနဲ့စီးရီးယားရဲ့အချုပ်ချာနယ်မြေပိုင်ဆိုင်မှုကိုလေးစားပြီးကိုယ်သဘောနဲ့ကိုယ်တစ်ဖက်သက်လုပ်နေတာတွေကိုရှောင်ကျဉ်ဖို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂရီလက်ဘရော့ဖ်ပြောတာကိုကိုးကားပြီးတော့ရုရှားသတင်းအေဂျင်စီတွေကဖော်ပြပါတယ်စီးရီးယားနိုင်ငံကစစ်မြေပြင်အခြေအနေဟာပိုပြီးတော့ရှုပ်ထွေးလာနေတယ်လို့တော့ Trinity Tech သူကသမိုင်းပညာရှင်လည်းဖြစ်စီးရီးယားအရေးကျွမ်းကျင်သူ David Lash ကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေတနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကြေညာပေးနေပါရရှင်။ပြစ်စမအချိန်မြောက်ကျင်းပတဲ့2018ခုနှစ်လူခွင့်ရည်နဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်ကိုပြီးခဲ့တဲ့ပုံထုနေ့ကစပြီးတော့ဒီကနေ့ကတော့နောက်ဆုံးနေ့အဖြစ်နဲ့ကျွန်တော်တို့အခုသတင်းကြေညာနေတဲ့အချိန်မှာပဲစုပေးပွဲအခမ်းအနားကျင်းပနေပါရယ်။မြန်မာနဲ့နိုင်ငံတကာကရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်ဇာတ်လမ်းတူ64ကားတွေကနေစု6စုကိုရွေးချယ်ပေးရတာဖြစ်ပြီးတော့ဒီအထက်မှာ View American တန်ကလည်း View မှတ်တမ်းရုပ်ရှင်စုကြီးမြတ်မှာဖြစ်ပါရယ်။ဒေါ်ဆန်းစုကြည်စုဒီနိုင်ငံတကာမှတ်တမ်းရုပ်ရှင်အနေနဲ့တခုနောက်ဒေါ်ဆန်းစုကြည်စုပြည်တွင်းမှတ်တမ်းရုပ်ရှင်စုမင်းကိုနိုင်စုကြားမအခွင့်ရေးတန်းတူစုဟန်တာဝရီဦးဝင်းတင်စုတွေကိုရွေးချယ်ပေးရတာမှာဒေါ်ဆန်းစုကြည်စုဒီနိုင်ငံတကာမှတ်တမ်းရုပ်ရှင်အနေနဲ့ကတော့မယန်းချန် Ways of Transition လို့နာမည်ပေးထားတဲ့အေယာဝရီမြစ်ကမ်းဘေးကလေစိတ်အလုပ်သမားတွေအကြောင်းရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ကရရှိသွားပါတယ်။ဒီကားကိုတော့ဆွစ်ဇာလန်နိုင်ငံကနေဝင်ပြိုင်တာဖြစ်ပြီးရိုက်ကူးသူကတော့ Jonas Schuss ဖြစ်ပါတယ်။ဒေါ်ဆန်းစုကြည်စုဒီပြည်တွင်းမှတ်တမ်းရုပ်ရှင်စုကိုတော့ Nan Fossils အသွေးအသားဖြင့်တိဆောက်သည်ဆိုတဲ့ Mood This set ထုံးရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ကအနိုင်ရရှိသွားပါတယ်။ဒီအနိုင်အခမ်းအနားကျင်းပနေစေဖြစ်တာကြောင့်မို့လို့ VA စုအပါအဝင်ဂျန်နယ်စုတွေကိုဘယ်သူရမလဲဆိုတာကတော့လက်တော်မသိရသေးပါဘူး။ဒီကနေ့လူခွင့်ရင်နဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်စုပေးပွဲအခမ်းအနားကိုနော်ဝေတန်အမတ်ကြီးနဲ့ British Council ကကိုယ်စားလှယ်တွေနောက်ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေနဲ့လွှတ်တော်အမတ်တချို့လည်းတက်ရောက်နေကြတာဖြစ်ပါရဲ့ရှင်။
စိတ်ကြွစီပြထုတ်လုပ်မှုနဲ့အသုံးပြုမှုတွေတိုးလာနေတာကအာရှဒေသလူမှုအတိုင်းဝိုင်းတွေအတွက်ချိန်ညှောက်မှုအစ်ဖြစ်လာနေတယ်လို့ရှုမြင်ကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကုလသမဂ္ဂရဲ့မူဝေဆေးနဲ့ရာဇဝမှုတိုက်ဖျက်ရေးယုံ UNODC ကမကြသေးခင်ကအကဲဖြတ်ချက်မှာ methamphetamine စိတ်ကြွစီထုတ်လုပ်မှုနဲ့ဖန်စီရရှိမှုပမာဏဟာအကြီးအကျယ်တိုးလာနေတယ်လို့မိမောင်းထုတ်ပြထားပါတယ်။အရှိအာရှနဲ့အရှိတောင်အာရှဒေသမှာ2015ခုနှစ်ကမက်သဖက်တမင်းစိတ်ကြော်ဆေးပြာ289တန်းကိုဖမ်းဆီးမိခဲ့ပြီးတော့ဒါဟာ2011ကထက်နှစ်ကျော်ပိုများတယ်လို့ကုလသမဂ္ဂအစိုးရခန်းစားကဆိုပါတယ်။ဒါ့အပြင်မြန်မာ၊လာအို၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာလည်း2015ခုနှစ်အတွင်းမက်သဖက်တမင်းစိတ်ကြော်ဆေးပြာအသုံးပြုမှုတိုးလာနေတယ်လို့ယူဆကြောင်း UNODC ကပြောပါတယ်။အခုသတင်းပတ်ကထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့မှာမွေးစေးပေါင်ခိုကူးတဲ့သူတွေကရဲစစ်စေးကိုဖျက်ဖို့ကြိုးပမ်းနေမှာစိတ်ကြွစီပြားနှစ်တန်းကိုဖမ်းဆီးမိခဲ့ပြီးတော့မွေးစေးမောင်ခိုကူးသူတို့ပြစ်ဒဏ်ခံခဲ့ရပါတယ်။ဒါပြင်ကမ္ဘောဒီးယားတရုတ်ဖိလစ်ပိုင်စင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေမှာလည်းစိတ်ကြွစီရဲ့အသုံးပြုမှုနဲ့အယောင်းဝယ်လုပ်မှုတိုးလာတယ်လို့ဆိုပါတယ်။ဒေသတွင်းမှာစိတ်ကြွစီနဲ့ဗင်းမြူထုတ်လုပ်ရောင်းချမှုတန်ဖိုးကနှစ်စဉ်အမေရိကန်ဒေါ်လာ40ဘီလီယံတန်ဖိုးရှိပြီးတော့တရားမဝင်မွေးစေးလက်ပတ်စည်းစိမ်မှုဟာမဲခေါင်မြေဝန်ဒေသတစ်လျှောက်မှာဆက်ပြီးတိုးလာနေတယ်လို့ UNODC ရဲ့မှတ်တမ်းတွေကဖော်ပြနေပါတယ်ခင်ဗျာ။
ခြေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့တောင်ပြုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်လို့ပြိုင်ဘက်နိုင်ငံတွေနဲ့သစ်မြက်အောင်ကြိုးပမ်းခဲ့ပြီးတဲ့နောက်တရုတ်ဆိုရဟာဒီကိစ္စမှာအမေရိကန်ကိုလည်းဝင်မပါအောင်ဖယ်ထုတ်နိုင်ခဲ့ပြီးဆေးလုပ်ငန်းတွေအထွတ်လူလုပ်ကျွန်းတွေတိစောက်ပြီးတဲ့ နောက်မှာတော့ဒီနေမီချက်ထွင်မှုတွေကိုအမြင့်ဆုံးလှုပ်ဆောင်လာနေပါတယ်။ပင်ကွန်းစစ်ဌာနချုပ်ကဇွန်လ6ရက်နေ့ကထုတ်ပြန်တဲ့အစဉ်ကန်စာအရတောက်တရုတ်ပင်လယ်ပြင်အတွင်းဖန်တီးတိစောက်ထားတဲ့ကျွန်းသုံးကျွန်းအပေါ်မှာတိုက်ခိုက်ရေးလေတပ်၃တပ်ကိုလည်းဖြန့်ကျက်ချထားဖို့ရှိနေတယ်လို့ဆိုပါတယ်။ရှိလာမဲ့နှစ်ဒီမတ်လထဲမှာစစ်တပ်ဖွဲ့တွေနေရာချထားပြီးတော့ပညာရှင်တွေရဲ့ခမန်းချက်တွေကြကြပြန့်ပြန့်လှုပ်ဆောင်နိုင်ဖို့အတွက်စတူဒီယံကီလိုမီတာ 3.5 သန်းကျယ်ဝန်းတဲ့ပင်လယ်ပြင်မှာခမန်းချေဧက 3,200 လောက်ကိုတရုတ်ကသူပိုင်နဲ့ဆိုပြီးတော့ပြောဆိုထားတာပါ။ရေပိုင်နဲ့ထင်းချုံမှုတိုးမြင့်လာတဲ့အကြောင်းပြသတဲ့နောက်ထပ်လက္ခဏာတစ်ခုအနေနဲ့ရုရှားနဲ့ပူးရဲစီလေးချင်းမှုတွေလှုပ်ဆောင်နေတဲ့အကြောင်းလဲတရုတ်အစိုးရအဘော်ဆင်ဝါသတင်းမှာဖော်ပြထားပါတယ်။အချင်းယူလေ့ကျင့်နေကြပြီးတော့ရှုပ်ထွေးတဲ့ဒီပူးတွဲစီလေ့ကျင့်မှုတွေမှာတရုတ်ဖြတ်သင်္ဘောတစ်စင်းစစ်သင်္ဘောတစ်စင်းနောက်ထောက်ပံ့ရေးသင်္ဘောတစ်စင်းနဲ့ရဟတ်ယာဉ်တွေပါဝင်တဲ့အကြောင်းဒီကနေ့သတင်းမှာဖော်ပြထားတာဖြစ်ပါတယ်။ရုရှားမှာဆိုလို့ရှိရင်တော့ဒီကမ္ဘာပေါ်မှာစစ်တပ်အင်အားဒုတိယအကြီးဆုံးနိုင်ငံဖြစ်ပြီးတရုတ်ကတော့တတိယအင်အားအကြီးဆုံးဖြစ်ပါတယ်ရှင်
။လက်နက်ကိုင်ပုံငန်းမှုတွေရှိနေတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာလမ်းမီးထောင်ဘုံတလုံးပောက်ကွဲခဲ့တာကြောင့်ထိုင်းစစ်သား6ယောက်သေဆုံးပြီးတော့4ယောက်ဒဏ်ရာရသွားပါတယ်။ပတနီခရိုင်အတွင်ဖုံထူတတ်တဲ့လမ်းမတစ်ခုမှာဒီဘုံကိုထောင်ထားတာဖြစ်ပြီးတော့တင်းလာနေကစစ်သားတွေပုံမှန်ကင်းလည်နေချိန်တိုက်ခိုက်ခံရတာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။မွတ်စလင်အများစုနေထိုင်တဲ့နယ်စပ်ဒေသဖြစ်တဲ့ပတနီခရိုင်မှာတိုင်းသားမလေးလက်နက်ကိုင်အဖွဲ့တွေကဗုဒ္ဓဘာသာအများစုဖြစ်တဲ့ထိုင်းစိုးရထံကနေတရားခွဋ်ထုတ်ပြီးတော့ကိုပိုင်အုပ်ချုပ်ခွင့်ရဖို့ကြိုးစားနေတာနဲ့အမျှတောင်ပိုင်းဒေသတွေမှာဆယ်စုနှစ်နဲ့ချီပြီးကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။အခုနောက်ဆုံးတိုက်ခိုက်မှုပတ်သက်လို့ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
။ပေါ်တူဂီနိုင်ငံအလဲပိုင်းမှာတော်မီအကြီးကျယ်လောင်ကျွမ်းခဲ့တာကြောင့်လူ61ယောက်ထက်မနည်းသေဆုံးပြီးတော့အဲ့ဒီထဲကအများစုဟာကားထဲမှာမီးလောင်ကျွမ်းပြီးတော့သေဆုံးခဲ့တာဖြစ်ပါတယ်။ပြင်းထန်တဲ့အပူလိုက်နဲ့မိုးရွာသွန်းမှုမရှိတဲ့မိုးကြိုးမုန်တိုင်းတွေကြောင့်အခုလိုမျိုးတော်မီလောင်ကျွမ်းခဲ့တာဖြစ်ပြီး59ဦးထက်မနည်းဒဏ်ရာရသွားတယ်လို့လည်းသတင်းတွေကဆိုပါတယ်ရှင
်။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမခင်ဖြူထွေးနဲ့ကိုရနိုင်တို့ကတင်ပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။ဒါအပြင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပေးချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00 to 9:00 ခွဲထိတက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 Guru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။ညညတော်တိုင်ရင်တာလူမျိုးများ Federal Council UNFC ရဲ့ညီလာခံကိုမနက်ဖြန်မှစတင်မှဖြစ်ပြီးတိုင်ရင်တာလက်နက်ကိုင်အဖွဲ့အားလုံးဒီပါကိုဖိတ်ကြားထားပါရယ်။ဒီညီလာခံမှာအဖွဲ့ဝင်တွေကတီးခြားပထမပိုင်းအနေနဲ့ဆွေးနွေးပြီးဒုတိယပိုင်းမှာတော့အဖွဲ့ဝင်မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးဖို့ရှိနေပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ညညတော်တိုင်းသားလူမျိုးများ Federal Council UNFC ရဲ့ညီလာခံကိုထိုင်းနိုင်ငံချင်းမာမြို့မှာဒီလ20ရက်နေ့မှာစတင်မှာဖြစ်ပါတယ်။ UNFC အဖွဲ့ဝင်တွေရဲ့ညီလာခံပထမပိုင်းကို26ရက်နေ့အထိ9ရက်ကြာကျင်းပမှာဖြစ်ပြီးအဖွဲ့ဝင်မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ကတော့29ရက်နေ့ကနေ29ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်။လောလောဆယ်တိုင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့အနက်က NSCNK ခေါ်နာဂအဖွဲ့ကလွှဲရင်ကျန်းအဖွဲ့အားလုံးကိုဖိတ်ကြားထားတယ်လို့ UNFC တွဲဖက်အတွင်းမှူးချက်ဦးထွန်းစော်ကပြောပါတယ်
။အားလုံးကိုဖိတ်ကြားထားပါတယ်ဗျ။ဒါပေမဲ့ကျွန်တော်တို့ကနာဂတစ်ဖွဲ့တော့မပါဘူးဗျ။နာဂကိုမဖိတ်ဖြစ်ဘူး။အရင်တော့ကတော့မဖိတ်ဖြစ်ပါတယ်။ဒါကတော့လာနေဖို့အခက်အခဲရှိတယ်ပေါ့လေ။အဲဒါကြောင့်ဒီချိန်ကတော့မဖိတ်ဖြစ်လိုက်တော့ဘူး။တဲတဲ့ဖွဲ့တွေတော့အကုန်လုံးဖိတ်ပါတယ်
။အစည်းအဝေးပထမပိုင်းမှာတော့ UNFC နဲ့ပတ်သက်ပြီးအဓိကဆွေးနွေးမှာဖြစ်ပါတယ
်။အဓိကတော့ UNFC ရဲ့ဟောပေါ့နော်။ကျွန်တော်ဌာနဆိုင်ရာလုပ်ငန်းစဉ်တွေ၊နောက်ပြီးတော့မှရှေ့လုပ်ငန်းစဉ်တွေအဲဒါတွေပါမယ်။နောက်ပြီးတော့ဒီကျွန်တော်တို့မူဝါဒတွေပေါ်ပြန်လည်းတုံ့တက်တာတွေအဲဒါတွေရှိပါမယ်အဓိက။နောက်ပြီးတော့မှနောက်သက်တမ်းအတွက်ကျွန်တော်တို့ဘိုးလုံးမှုဆောင်အသေးရွေးတာတွေအဲ့ဒါတွေကိုလုပ်သွားဖို့ရှိပါတယ်
။ဒီစီဝေးပထမပိုင်းမှာပဲ UNFC အဖွဲ့ဝင်အဖြစ်ကနှုတ်ထွက်မဲ့အဖွဲ့ဝင်တွေရဲ့အရေးကိုလည်းဆုံးဖြတ်ဖို့ရှိနေပါတယ်။ညီလာခံရဲ့ဒုတိယပိုင်း3ရက်မှာတော့လက်နက်ကိုင်အဖွဲ့ဝင်တွေအားလုံးနဲ့တက်ဆိုင်မဲ့ငင်းချမ်းရေးဆိုင်ရာဘုံလုံငန်းစဉ်တွေကို2016ခုနှစ်မှာကျင်းပတဲ့မိုက်ဂျာယာညီလာခံကဆုံးဖြတ်ချက်တွေအပေါ်မှာအခြေခံပြီးဆွေးနွေးဖို့ရှိနေပါတယ်။ညီလာခံကိုဖိတ်ကြားထားတဲ့အဖွဲ့တွေတဲကဘယ်အဖွဲ့တွေတက်ရောက်မယ်ဆိုတာကိုတော့မသိရသေးပါဘူး။လက်ရှိ UNFC အဖွဲ့ဝင်စည်းမှထည့်သွင်းသတ်မှတ်ထားတဲ့ PSLF ပလောင်တပ်ဖွဲ့နဲ့ MNDAA ကိုကန့်တပ်ဖွဲ့ကတော့တက်ရောက်ဖို့အခက်အခဲရှိနေကြောင်းကို PSLF ရဲ့အထွေထွေတွင်းမှုတပ်ဖုံးကျော်ကပြောပါတယ်။
ကျွန်တော်ဒီရပိုင်းအဖွဲ့ဒီကျွန်တော်မှလည်းတခြားအစည်းအဝေးတွေတိုက်နေရတာရှိတယ်။ခီးသွားတာကိုလည်းနည်းနည်းခက်မဲ့ဟာရှိတယ်။ ကျွန်တော်တို့ဖွင့်တဲ့ကုကဖက်တော့သူကြီးကျွန်တော်ဖွင့်နှစ်ဖက်ကတော့တိုက်ပွဲပြင်းနေတယ်။အာမီဒီယံထဲမှာရန်သူကကုကဝိုင်းနေတယ်၊စုံနေရတယ်၊တခြားစီမံနေရတဲ့အရှိတော်ကျွန်တော်နဲ့သူကောင်းဆောင်တွေအနေနဲ့အမှကုကလည်းလွတ်ဖို့တော့နည်းနည်းခက်တယ်အနေအားရှိတယ်နဲ့ပြပါရယ
်။ဒီလ14ရက်နေ့ကတော့ပလောင်နဲ့ကုကအပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC အဖွဲ့ဝင်တွေနဲ့ဆွေးနွေးဖို့အတွက်မြန်မာအစိုးရဘက်ကတရုတ်ကိုယ်စားလှယ်ကနေတဆင့်ကမ်းလှမ်းထားပါတယ်မြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေတဲ့ပြည်ထောင်စု Institute ရဲ့ Director ဦးခွန်ဆိုင်ကတော့ UNFC ရဲ့ရည်တည်မှုဟာ FPNCC မှာအဖွဲ့ဝင်အဖြစ်ပါဝင်နေတဲ့ KIO ကချင်တပ်ဖွဲ့နဲ့ SSPP SSA မြောက်ပိုင်းရှမ်းတပ်ဖွဲ့တွေအပေါ်မှာမူတည်နိုင်ကြောင်းသုံးသပ်ပါတယ်
ဒီ UNFC တိကျကတော့ဒီအဓိကကသူတို့ KIO နဲ့ SSPP ကဘယ်လိုဆုံးဖြတ်မလဲဆိုတာအများကြီးမူတည်ပါလိမ့်မယ် KIO ကတော့သူကထောက်ခွင့်တောင်းထားပြီး SSPP ကတော့ထောက်ခွင့်မတောင်းထားဘူးလို့ဆိုတော့နှစ်ဖွဲ့စလုံးကဒီမြောက်ပိုင်းမှာဖွဲ့ထားတဲ့ဒီ FPNCC ထဲမှာပါနေကြတယ်ဒီ UNFC ထဲမှာလည်းအခုထိပါဝင်နေတယ်နော်အဲ့ဒီတော့သူတို့တကယ်ထွက်မလားမထွက်ဘူးလားဆိုတာအဖြေကထွက်လာမှာကဒီ UNFC ရဲ့ Congress မှာပဲဖြစ်တယ်နော်တကယ်လို့သူတို့ကမထွက်ဘူးဆိုလို့ရှိရင်တော့ UNFC ကအရင်ကလိုပဲဆက်ပြီးတော့အားကောင်းမယ်။ဒါအစိုးရနဲ့ဆွေးနွေးတာလည်းအားကောင်းကောင်းနဲ့ဆက်ပြီးတော့ဆွေးနွေးနိုင်တယ်နော
်။ UNFC ကညီညွတ်သောတိုင်းသားလူမျိုးများ Federal Council ကို2012ခုနှစ်ကအဖွဲ့ဝင်စနစ်ဖွဲ့နဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးလက်ရှိမှာတော့နှုတ်ထွက်စာတင်ထားတဲ့အဖွဲ့၄ဘွဲ့အပါအဝင်အဖွဲ့ဝင်စုစုပေါင်း၉ဘွဲ့ကျန်ရှိနေပါတယ်။
UNFC ညီလာခံအကြောင်းကိုမိုးစောတင်ပြပို့သွားတာပါ။တောတာရှင်များရှင်။ဟောင်ကောင်ခြေဆိုင် SOPA လို့ခေါ်တဲ့အာရှပုံနဲ့ထုတ်ဝေသူများအစည်းအရုံးက2019ခုနှစ်အတွက်ဒေတာရင်အကောင်ဆုံးမီဒီယာစုများပေးအပ်ချင်းမြင့်ပွဲအခမ်းအနားမှာမြန်မာနိုင်ငံက Frontier မြန်မာအပတ်စဉ်မဂ္ဂဇင်းပထမဆုံးအကြိမ်အသီးမှပြုခန်းခဲ့ရပါတယ်။ဆက်သွယ်ရေးဥပဒေပုံမှ66ကားကြီးကြောင်းမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အန္တရာယ်ချင်းချောက်မှုတွေရှိနေချင်းအခုလိုဒေတာရင်ထိတ်တန့်မီဒီယာစုပေးပွဲမှာမြန်မာသတင်းမီဒီယာကအသီးမှပြုခန်းခဲ့ရတဲ့အတွက်ဂုဏ်ယူမိကြောင်း Frontier မြန်မာမထဝေသူဦးစန်နီဆွေကပြောပါရယ်ကျွန်းလ15ရက်နေ့ကဟောင်ကောင်မှာကျင်းပခဲ့တဲ့ SOPA စူပေပွဲအကြောင်းမှတ်အင်ဂျင်နီယာကစတင်မင်းမြရမှာတော့ဦးစန်နီဆွေကအခုလိုစပြောပါရယ
်ဒီ award ချတဲ့အာရှတိုင်းမှာတော့သူအမြင့်ဆုံးပဲလို့ပြောပြရပါတယ်ကျွန်တော်ရဲ့ team အနေနဲ့ရော publication အနေနဲ့ရောဒီ theme ဆူတူညာရပြမယ်ဆိုလို့ရှင်အကုန်ကြရလက်ဖြစ်မယ်ပြီးတော့သူဒီမြန်မာနိုင်ငံအတွက်ဆိုလို့ရှင်အရင်ကမြန်မာတိုင်းချာရပူပါတယ်3ရက်ဆက်တယ်ကိုရပူတယ်ဆိုတော့ကျွန်တော်အနေနဲ့အားလေးအကြရဲဟိုကူလည်းဖြစ်ချင်တယ်ဟိုကျွန်တော်ရဲ့ newsroom ကျွန်တော်ရဲ့ team ပေါ့နော်အဲ့ဒီပုံမှာလည်းသူတို့ confidence ရှိစေချင်တယ်အဲဆိုပြီးတော့ဝင်ပြန်ကြတာပါ
ဟုတ်ကဲ့ရှင်ဒီလိုသတင်းမီဒီယာအနေနဲ့လွတ်လွတ်လပ်လပ်ရက်တီခွင့်ရအောင်ဒီငွေကြေးဆိုင်ရာအရာပေါ့နော်လွတ်လွတ်လပ်ဒီရက်တီအောင်စ조사ရတဲ့အခြေအနေပေါ့နော်အဲ့ဒါကိုရှင်းပြလို့ရမလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ကဟိုလက်ရှိမှာတော့ခုကိုဟိတ်ထရပါဆန်နဲ့တော့ကိုကြားနေပါကျွန်တော်နဲ့ကျွန်တော်ရဲ့ပါတနာဆီဗီယာဆိုမက်ကီဆိုတာကစင်ဘူဘေ့စ်ပါသူက selling group ဆိုပြီးတော့စင်ဘူမှာ company ရှိပါတယ်သူရဲ့အဓိက background ကတော့သူကရင်းနှီး CNBC မှာလုပ်ခဲ့တော့သူကဒီ podcast ကိုသူကတော်တော်လေးတာဝန်ကျွမ်းကျင်ပါတယ်ကျွန်တော်ကတော့ print ဘိုင်းဆိုင်ရာ background ပေါ့နော်ကျွန်တော် background ဆိုတော့ကျွန်တော်မြောက်အဲ့ဒီအတွက်ကြောင့်မလို့ပေါင်းပြီးတော့ Frontier မြန်မာကို Pegnet Media ပေါ့နော်ကုမ္ပဏီကတော့ထူထောင်ပြစ်တာပါ2015စခဲ့ပါအဲ့
တော့အခုမြန်မာနိုင်ငံမှာအပြောင်းအလဲတွေလည်းဖြစ်လာပြီးNLD အရသာအစိုးရလက်ထက်လဲရောက်လာပြီဆိုတော့ကိုပိုင်သတင်းမီဒီယာတွေအနေနဲ့ပို့ပြီးတော့တိုးတက်လာမယ့်အနေအထားရှိပါသလားရှင
်ကျွန်တော်တို့အားလုံးကတော့ဒီ blue wave ပြော expect လုပ်ပါတယ်အများကြီးဒီထက်တိုးတက်လာဖို့ဒါပေမဲ့လည်းအခုကြောင့်တော့ဆိုင်မှာသိပြီးတော့တိုးတက်မှုမမြင်ရသေးပါဘူးသူတစ်ဖက်ကဒီမီဒီယာကဏ္ဍနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါပေမဲ့လည်းဘယ်လိုပြောအောင်လဲကျွန်တော်တို့ရဲ့တာဝန်ဒီblue wave ဖြစ်မှန်မှန်ကန်ကန်ပြလိုက်မှုကင်းကင်းနဲ့ပေါ်ပြနိုင်မှုစာကျွန်တော်တို့မီဒီယာလေးလောက်မယ်လို့ဆိုတော့ blue wave ဖြစ်ဖြစ်တော့ကျွန်တော်တို့အကောင်းဆုံးတာဝန်အခြေဆုံးဖြစ်အောင်ကျွန်တော်တို့လုပ်နေပါတယ
်အခုဆိုရင်ပုံမှန်66ကားကြီးနဲ့သတင်းမီဒီယာတွေကိုတရားစွဲဆိုမှုတွေရှိနေတဲ့ခါကျတော့ Frontier မြန်မာအနေနဲ့ရောသတင်းတွေကိုလွတ်လွတ်လပ်ပေါ်ပြတဲ့နေရာမှာဟိုအခက်အခဲတွေဘယ်လိုရှိလဲရှင
်ခင်ခုံမှုအခက်အခဲရတော့လေကျွန်တော်တို့က တယောက်တည်းမဟုတ်ပါဘူး66ကကြီးဆိုတာအလုံးနဲ့အကျုံးဝင်အလုံးနဲ့ပတ်ဆိုင်ပြီးတော့အလုံးကဒီ risk ကိုယူပြီးတော့ထုတ်နေကြတာပါပဲကျွန်တော်ရဲ့ editorial policy ကကျွန်တော်တို့ဒီ criticize လုပ်တယ်ဒါပေမဲ့တူတယောက်အာပြီးတော့အသင်းအဖွဲ့တစ်ခုခု organization အရန်ကရောတိုက်ခိုက်တာမျိုးမလုပ်ဖဲနဲ့ထောက်ပြဝေဖန်မှုပဲကျွန်တော်တို့အပြည့်သဘောဆောင်တဲ့ထောက်ပြဝေဖန်မှုနဲ့ပဲကျွန်တော်တို့သွားပါတယ်ခဏသတင်းမီဒီယာလွတ်လပ်မှုဆိုတဲ့အပိုင်းမှာတော့ဟိုဘယ်လိုလဲပြော66ဒါကြီးလို့ risk ကတော့ဟိုနေစင်တဲ့အပြားတော့ရှိနေပါတယ
်မြန်မာနိုင်ငံမှာအခုဘာသာရေးလူမျိုးရေးကိစ္စတွေပေါ့နော်အဲ့ဒီဟာတွေကိုဒီသတင်းမီဒီယာတွေဒီတင်ပြတိုင်းမှာလွတ်လွတ်လပ်လပ်တင်ပြခွင့်ရသလားဘလောက်ထိဟိုအခြေအနေမျိုးတွေဟိုရှိခဲ့လဲရှင
်အခုကသူ့အသင်းအဖွဲ့တွေနဲ့သူ့အုပ်စုတွေနဲ့သူတို့ပေါ့နော်အဲ့ပြီးတော့ဒီသူသဖြင့်ဒီ Facebook မှာကဟို fake account တွေနဲ့ကြောင်တရားတိုက်ခိုက်ဟို attack လုပ်နေကြတာပေါ့ကျွန်တော်တို့အနေနဲ့ကကိုကြီးတာကိုမကြိုက်လို့ဝေဖန်တာမျိုးပြင်းပြင်းထန်ထန်ဝေဖန်မျိုးတွေထိဖို့ကျွန်တော်တို့လည်းခံရပါတယ်ဒါပေမဲ့ဘယ်လိုပြောမလဲကျွန်တော်တို့ရဲ့ရက်တီကျက်မှန်ဖို့ပဲအရေးကြီးပါတယ်ဘာသာရေးလူမျိုးရေးကပင်နေမှာမဆိုဘယ်နိုင်ငံမှာမဆို sensitive ဖြစ်ပါတယ်ကျွန်တော်တို့ကတော့ဖြစ်ပြီးမုန်းပြီးဟိုဘာမှကင်းကျင်းပေါ်တော့ဘာမှမရှိပါဘူးဟိုဖြစ်တဲ့အတိုင်းပဲကျွန်တော်တို့အမှန်ဆုံးတင်ပြဖို့အတွက်ကိုအများအန်ကြိုးစားနေပါတယ်အ
ဲ့အတွက်ကချင်းချောက်ခံရတာမျိုးရောရှိပါလားရှင
်အဲကျွန်တော်တို့အသင်းအဖွဲ့အနေနဲ့တော့အနေနဲ့ကတော့ဟို organization အနေနဲ့တော့ဒီမှာချင်းချောက်တာမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ရဲ့ reporter တွေဆိုရင်တော့ချင်းချောက်တာမျိုးလည်းခံပါလိမ့်ကhate comments ဒီပြီးတော့ဟို death threat စီအဲ့ဒါမျိုးတွေတော့လာပါတယ်။နောက်မောင်းတော့မှဖြစ်တဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်စီကအဲကိုမျက်ကျော်သူဆိုအဲ့ဒီကိုရောက်နေတယ်။အဲ့ဒီကိုရောက်ပြီးတော့ပုတ်လုတဲ့အချိန်မှာပြီးလို့မျိုးချင်းချောက်ခံမျိုးတွေရှိပါတယ
်။ Rajma ခင်ဗျာမြန်မာနိုင်ငံမှာတက္ကသိုလ်ဝန်ထမ်းဆယ်တန်းဆာမွေးအောင်စည်းရင်းတွေထွက်လို့ပျော်တဲ့သူတွေပျော်နေကြသလိုအမှတ်မကောင်းလို့ကိုကိုကိုအဆုံးစီရင်တဲ့သူတွေတောင်ရှိတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်တန်းဆာမွေးပွဲကဘဝတစ်ခုလုံးအတွက်အဆုံးအဖြတ်ပေးနေစေလားဂုံတူးတွေနဲ့အောင်တဲ့သူတွေရောအမှတ်ကောင်းမှတက်ရတဲ့တက္ကသိုလ်တွေကိုပဲရွေးချယ်နေရတော့မဲလားဆိုတာကို VOA ရဲ့အင်္ဂါညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်တော်ရရှင်နေနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးခြင်းလဲဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလဲမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်အင်္ဂါညတရားလေးလိုက်အစီအစဉ်ကကြိုဆိုပါရခင်ဗျာ
မနက်ဖြန်အင်္ဂါညတရားလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်ပါဖက်ဆက်ရအောင်ပါအီရတ်နိုင်ငံတွင်းကအစ္စလာမစ်အစွန်းရောက် IS အဖွဲ့နောက်ဆုံးထိန်းချုပ်ထားရာမူဆူးမြို့ဟောင်းကိုအီရတ်စစ်တပ်ကစတင်ထိုးစစ်ဆင်မာတယ်မြို့ရင်းလမ်းတွေကျဉ်းမြောင်းတဲ့အပြင်တိုက်ခိုက်မှုအတွင်းအရသားတွေထိခိုက်နိုင်တဲ့အရေးကလည်းရှိနေတာကြောင့်မူဆူးမြို့ဟောင်းပြန်လည်သိမ်းပိုက်ရေးမှာစိန်ခေါ်အကဲဆမ်းမှုတွေရှိနေပါတယ် VOA သတင်းထောက်ဇလာတီစာဟုတ်ရဲ့သတင်းဆောင်ပါကိုမတင်ကြီးထိုက်ကပြောပြမှာပါ
အီရတ်နိုင်ငံမိုဆူးမြို့ဟောင်းကိုအစ္စလာမစ်အစွန်းရောက် IS ထံကနေပြန်လည်သိမ်းယူရေးစစ်ဆင်ရေးစပြီလို့အီရတ်ကာကွယ်ရေးဝန်ကြီးဌာနကမနေ့တနင်္ဂနွေနေ့အစောပိုင်းမှာကြေညာလိုက်ပြီးအစိုးရတပ်ဖွဲ့တွေဟာလည်းစစ်သွေးကြွတွေနဲ့အနီးကပ်နေရာယူထားပါပြီ။တိုက်ပွဲတွေပြင်းထန်လိမ့်မယ်လို့စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကခန့်မှန်းပါတယ်။အကြမ်းဖက်မှုတံပြန်တိုက်ဖြစ်ရေးဌာနကဒုတိယဗိုလ်ချုပ်ကြီးအဒဲလ်ဂါနီအယ်အာဆာဒီကအခုလိုပြောပါတယ်။
Of course, the battle will be hard.
Taiwan ရောပြင်းထန်မှာကတော့အသေးချပါပဲ။ဒါ ISIS တွေနောက်ဆုံးခြေကိုယူထားတဲ့နေရာပါ
။ Iran နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကိုစစ်သွေးကြွတွေသိမ်းယူထားတာ၃နှစ်၃မိုးရှိခဲ့ပါပြီ။သမိုင်းဝင် El Nuri Bali ကလည်းမိုဆူးမြို့ဟောင်းမှာတည်ရှိတာပါ။ Iran နဲ့ Syria နိုင်ငံတွင်းကဒေသတချို့ကို Islamic ဥပဒေနဲ့အုပ်ချုပ်မဲ့စစ်သွေးကြွတွေထိန်းချုပ်ရာဒေသတွေအဖြစ်2014ခုနှစ်တုန်းက IS အဖွဲ့ခေါင်းဆောင်အဘူဘာကာအယ်ဘဂဒါဒီကဒီ El Nuri Bali မှာကြီးညာခဲ့တာဖြစ်ပါတယ်။မိုဆူးမြို့ပြန်လည်သိမ်းပိုက်နိုင်ရေးထိုးစစ်တွေကိုတော့ Iran အစိုးရကပြီးခဲ့တဲ့အောက်တိုဘာမှာစခဲ့တာပါ။စစ်သွေးကြွတွေထိန်းချုပ်ထားစေဖြစ်တဲ့မိုဆူးမြို့ရဲ့အစိတ်အပိုင်းတွေမှာတော့လူနေထူထပ်တာကြောင့်တိုက်ပွဲတွေအတွင်းအရက်သားတွေအန္တရာယ်ရှိနိုင်တာကြောင့်ပြန်သိမ်းနိုင်ဖို့အခက်အခဲဆုံးဖြစ်မှာပါ အကြံဖတ်မှုတံပြန်တိုက်ဖြတ်ရေးဌာနကဒုတိယဗိုလ်ချုပ်ကြီးအဒဲလ်ဂါနီအယ်အာဆာဒီကအခုလိုပြောပါတယ
် We want to protect civilians and their belongings and protect the infrastructure
လူတွေထူထပ်ပြီးတော့စောင့်နေပြည်နောက်လမ်းကျဉ်လေးတွေနဲ့ဒီဒေသကရပ်သားတွေနောက်သူတို့ရဲ့အိုးအိမ်စည်းစိမ်တွေအခြေခံစောင့်နေကိုကျွန်တော်တို့ဘက်ကအကာအကွယ်ပေးခြင်းပါတယ်ဒီချက်တွေအားလုံးကအသာစီးရရေးကိုအကန့်အသတ်ဖြစ်စေပါတယ်
စစ်သွေးကြွတွေကရက်သားတွေကိုလူသားတိုင်းအကာအကွယ်တွေအဖြစ်အသုံးပြုနေပြီးပူးပေါင်းဆောင်ရွက်မှုမရှိသူတွေကိုကွပ်မျက်နေတာလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အီရတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရမိုဟာမက်အယ်ခူဒါယီကတော့အခုလိုပြောပါတယ်
။တဘာနဟနလာ
The enemy is right behind these houses. I think that you have heard the sound.
ဂျန်သူတွေကအိမ်တွေရဲ့အနောက်တီမှာနေရာယူထားတာပါ။အခု၄ :00 မှာကားဘုံနှလုံးပောက်ကွဲတံကိုကြားလိုက်တယ်လေ။နောက်ပြီး IS တွေလက်ကနေထွက်ပြေးဖို့ကြိုးစားလို့ကွက်မြက်ခံရသူတွေကိုဒီအနီးတစ်ဝိုက်မှာမြုပ်နှံထားတာပါ။ဒီမှာရက်နေရတာတိတ်ကိုနာကျင်ထိခိုက်ရပါတယ
်။ဒါပေမဲ့စစ်စင်ရေးကိုတော့စီစဉ်ထားတဲ့အတိုင်းဆောင်ရွက်နေပါတယ်။အီရတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရမိုဟာမက်အယ်ခူဒါရီကအခုလိုပြောပါတယ်။
The priority for the Iraqi forces is to open safe quarters
more than to advance on the ground. အသာလေးရဖို့ထက်လုံခြုံမှုရှိမဲ့ဘေးကင်းမဲ့လမ်းကြောင်းတစ်ခုဖွင့်ပေးနိုင်ဖို့ကိုဦးစားပေးဆောင်ရွက်မှာပါ။အဓိကကတော့စစ်သွေးကြွတွေလက်ထဲကနေအရက်သားတွေကိုကယ်တင်နိုင်ဖို့ပါပဲ
။စစ်သွေးကြွတွေအနေနဲ့သူတို့သိမ့်ပိုက်ရာဒေသအများစုကိုလွန်ခဲ့တဲ့3နှစ်အတွင်းလက်လွတ်ခဲ့ရပြီဖြစ်ပါတယ်။အခုမိုဆူးမြို့ဟောင်းကတော့အီရတ်နိုင်ငံတွင်စစ်သွေးကြွတွေရဲ့နောက်ဆုံးခံတပ်ဖြစ်ပါတယ်။မိုးစုံမြို့ဟောင်းအတွင်းအလွန်ဆိုးရတဲ့အခြေအနေနဲ့ပြိမိနေနိုင်တဲ့အရက်သားတသိန်းခွဲလောက်ရှိနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ရုရှားစစ်တပ်အရာရှိတွေကတော့ပြီးခဲ့တဲ့မေလ28ရက်နေ့ဆီးရီးယားနိုင်ငံရက်ကာမြို့ပေါ်လေကြောင်းတိုက်ခိုက်မှုတွေအတွင်း IS ခေါင်းဆောင်အတော်များများသေဆုံးခဲ့နိုင်ပွဲရှိပြီးဒီထဲမှာ IS ခေါင်းဆောင် El Baghdadi လည်းသေဆုံးဒါမှမဟုတ်လည်းဒဏ်ရာရထားပုံရတယ်လို့ပြောဆိုထားပါတယ်ရှင်
။မတင်ကြီးထိုက်ပါရှင်။VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မတ်ကျေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်။ခုတော့ကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမှတ်ခင်ဖြူတွေကပြောပြပေးပါအောင
်ပြစ်စမအချိန်မြောက်ကျင်းပတဲ့2018ခုနှစ်လူခွေရင်တဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာဒီကနေ့နောက်ဆုံးနေ့မှာတော့ဆူရရှိတဲ့မှတ်တမ်းရုပ်ရှင်တွေကိုစုကြည့်မြင်ပါတယ်ဒီထဲမှာဒီ VUE မြန်မာပိုင်းအစီအစဉ်ကနေဒုတိယအချိန်မြောက်ပါဝင်ချီးမြှင့်တဲ့ VUE မှတ်တမ်းရုပ်ရှင်စုကိုတော့ဒါရိုက်တာကောင်းမြတ်သူကျော်ရိုက်ကူးတဲ့ Deep Insight ဟာဆိုတဲ့မှတ်တမ်းရုပ်ရှင်ကရရှိသွားပါတယ်။ထူးချွန်ထက်မြက်ပြီးတော့ရည်မှန်းချက်ကြီးမားတဲ့ကျောင်းသူမိန်းကလေးငယ်တဦးလက်ရှိပညာရေးစနစ်အတွင်းမှာရှိနေစေခွဲခြားကန့်သတ်မှုစီးမင်းတကူကြောင့်ဒီအနာဂတ်ဘဝရည်မှန်းချက်ပျက်စီးခဲ့ရပုံကိုမိမောင်းထုတ်ပြထားတာဖြစ်ပါတယ် VUE အနေနဲ့ဒီပြည်တွင်းမှတ်တမ်းရုပ်ရှင်25ခန်းကနေပြီးတော့ရွေးချယ်ပေးရခဲ့တာပါတခါဒီဒေါ်အောင်ဆန်းစုကြည်နိုင်ငံတကာမှတ်တမ်းရုပ်ရှင်စုကိုတော့မယန်းချန် Waves of Transition လို့နာမည်ပေးထားတဲ့ EAR မြစ်ကမ်းဘေးကလှေစိတ်အလုပ်သမားတွေအကြောင်းကိုရက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ကရရှိပါတယ်ဒီကားကိုတော့ဆွစ်ဇာလန်နိုင်ငံကနေပါဝင်ရှင်းပြိုင်တာပါနောက်ဒေါ်အောင်ဆန်းစုကြည်စုပြည်တွင်းမှတ်တမ်းရုပ်ရှင်စုကိုတော့ Nan Fossils အသွေးအသားဖြင့်တိစောက်သည်ဆိုတဲ့မိုးသစ်ဆက်ထုံရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်ကရရှိသွားပါရဲ့ရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတနင်္ဂနွေနေ့နောက်ပိုင်းကပလီတစ်ခုရဲ့အပြင်ဘက်မှာလမ်းသွားလမ်းလာတွေကိုဗန်ကားတစ်စင်းကဝင်တိုက်တာကြောင့်လူဆယောက်တရာရသွားတဲ့အကြောင်းလန်ဒန်ရဲတပ်ဖွဲ့ကပြောပါရယ်ဒီဖြစ်ရပ်ကိုတော့အကြမ်းဖက်ဝါဒဆဲလုပ်ရဲ့အဖြစ်နဲ့အစိုးရတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါရယ်ရှင်။ဒါကဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်တဲ့ဒီရှုပ်ထွေးလာတဲ့ဆွေးနွေးမှုလုပ်ငန်းစဉ်တွေကိုစတင်ဖို့အတွက်ကိုတော့ဗြိတိန်နဲ့ဥရောပသမဂ္ဂကကိုယ်စားလှယ်ပြီးဘရက်ဆဲမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးနေကြပါရယ်ရှင်။
တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမခင်ဖြူတွေကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်တင်ကြီးထပ်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rigas ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00-10:00အထိ line meter 24.25-51တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောသားရှင်များနဲ့ကမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းမပါရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်မနန်းလာပါ
Thank you.
This program has come to you from the Voice of America, Washington.